Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဝါရှင်တန်မြို့တော် View American တန်ကနေ2019ခုနှစ်မေလ26ရက်တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဒိုင်းနိုမီတာ24 25 30နဲ့50တို့ကနေစတင်အသံလွှင့်နေပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညပဲသတင်းတွေကိုရှားပေါင်တဲ့အတူတင်ပြမှာပါလွန်ခဲ့တဲ့လအတွင်းဆီးရီးယားနဲ့အီရတ်နိုင်ငံက IS အစ်စ်မင်းအစ်စ်သွေးကြောင့်အဖွဲ့ကောင်းဆောင်သုံးဦးကိုတုတ်တင်နိုင်ခဲ့တယ်လို့ American စစ်ဖက်ကဒီကနေ့တောက်ချာနေမှာပြောလိုက်ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာခရစ်ယာန်တွေစီးနင်းလာတဲ့ဘတ်စကားတစ်စီးကိုတနတ်သမားတွေကတိုက်ခိုက်တာကြောင့်လူပေါင်း26ဦးထဲမှနေသေဆုံးသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးသွားမှာပါကိုရန်နိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့
And I never asked once what the new NATO headquarters cost.
ဒီတို့ဌာနချုပ်မှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွက်မှာ American သမ္မတ Donald Trump ပြောသွားတာဖြစ်ပါတယ်။ပြည်သူကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါက27ရာစုပင်လုံညီလာခံမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ် Donald Trump စုကြည်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့5ဖွဲ့ဒီကနေ့တွေ့ဆုံခဲ့ကြတာအပါအဝင်ချန်ပီယံမြောက်ပိုင်းမှာတော့တရားစင်မိုင်းခွဲခံခဲ့ရတဲ့အကြောင်းနဲ့ဂျပန်နိုင်ငံကလူဝင်မှုကြီးကြပ်ရေးချုပ်ခန်းတွေမှာထိန်းသိမ်းခံထားတဲ့သူတွေဖားကြောင့်သံဃာခံဆန္ဒပြကြတယ်ဆိုတဲ့သတင်းတွေကိုနားဆင်သွားဖို့ရှိပါတယ်ခင်ဗျာဒီကြောင်းနေမတိုင်ခင်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ရှားဖောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီရက်ပလန်အတွင်းကအကြီးဆုံးဖြစ်တဲ့စစ်စလီကျွန်းမှာဒီကနေ့တောက်ကြနေစတင်ကျင်းပမယ်ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့အစည်းအဝေးအတွင်းအကြံဖတ်မှုနဲ့မြောက်ကိုရီးယားအရေးဟာဆွေးနွေးစရာအကြောင်းအရာတွေထဲမှာထိတ်ဆုံးမှရှိနေလိမ့်မယ်လို့ American သမ္မတ Donald Trump ကပြောပါတယ်မြောက်ကိုရီးယားရဲ့ပြဿနာကိုဖြေရှင်းဖို့တေချာပေါက်ဆွေးနွေးမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူရှိနေချိန်သမ္မတ Trump ကအခုလိုပြောတာပါ G7 ထိပ်သီးအစည်းအဝေးပွဲအတွင်းအကြမ်းဖက်မှုတံပြန်နှိမ်နှင်းနဲ့ပတ်သက်ပြီးအဓိကဆွေးနွေးမှာဖြစ်ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်တဲ့ဒုံးကျည်စမ်းသပ်ပြလုပ်မှုဟာကမ္ဘာ့ပြဿနာတရဖြစ်လာပြီးတော့တချင်ချင်မှာတော့တေချာပေါက်ဖြေရှင်းရမှာပဲလို့ Trump ကပြောပါတယ်တောင်မီနာအပန်းဖြေမျိုးမှာကျင်းပတဲ့အစည်းအဝေးအတွင်းကုန်သွယ်ရေးနဲ့ပတ်သက်လို့လည်းဆွေးနွေးကြမှာဖြစ်ပြီးရာသီဥတုပြောင်းလဲမှုကုန်သွယ်ရေးကဏ္ဍနဲ့ပတ်သက်ပြီး Trump ရဲ့ရည်တည်ချက်ပြောပြောင်းလာဖို့တခြားဖွဲ့ဝင်ခေါင်းဆောင်တွေကမျှော်လင့်နေပါတယ်ဖန်လုံရင်တန်ခွေရှော့ချဖို့လွန်ခဲ့တဲ့နှစ်နှစ်က Paris သဘောတူညီချက်စာချုပ်ကို American ကလက်မှတ်ရေးထိုးထားတာနဲ့ပတ်သက်ပြီးသမ္မတ Trump အနေနဲ့ဘယ်လိုရည်တည်သွားမလဲဆိုတာကိုအစည်းအဝေးအတွင်းရှင်းလင်းဖို့ရှိကြောင်းသမ္မတစီးပွားရေးအကြံပေး Gary Cohn ကပြောပါရယ်2016ရွေးကောက်ပွဲမဲဆက်စည်းရုံးပွဲကာလအတွင်းတုန်းကတော့ကမ္ဘာလွန်ဆိုင်ရာပူနွေးမှုဟာလူတွေရဲ့စိတ်ကူးယဉ်ပြောကြားချက်တွေသာဖြစ်တယ်ဆိုပြီး Trump ကပြောကြားခဲ့မှုပါတယ်ခင်ဗျာ
လွန်ခဲ့တဲ့လအတွင်းဆီးရီးယားနိုင်ငံအီရတ်နိုင်ငံကဒီအစ်စ်မင်း IS သွေးကြွအဖွဲ့ခေါင်းဆောင်3ဦးကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့တို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတုတ်တင်နိုင်ခဲ့တယ်လို့ American စစ်ဘက်ကဒီကနေ့တောက်ကြနေမှာပြောလိုက်ပါတယ်။ AB လ29ရက်နေ့ကဆီးရီးယားနိုင်ငံမာယာတင်မြို့အနီးမှာမဟာမိတ်တို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတူရကီနိုင်ငံကပြင်ပညှိနှိုင်းဆက်ဆံရေးမှူးမူစတာဖာဂူနက်စ်တည်ဆုံခဲ့ပါတယ်ဂူနက်စ်ဟာနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့ငွေကြေးထောက်ပံ့ရမှာပါဝင်ပတ်သက်မှုရှိတယ်လို့အရှေ့လေပိုင်းမှာရှိတဲ့အမေရိကန်ကုတ်ကဲရေးစစ်ဌာနချုပ်ကပြောပါတယ်မေလ17ရက်နေ့ကတော့ IS စစ်သွေးကြွလူငယ်အဖွဲ့ကိုတင်တန်းပေးနေတဲ့ပြင်သစ် Algerian Abu Azian El Jazeri ကိုလေကြောင်းကနေတိုက်ခိုက်တုတ်တင်ခဲ့ပါတယ်မေလ18ရက်နေ့မှာတော့အီရတ်နိုင်ငံအကွင်းအနီးမှာဒီ IS အစစ်မြေခေါင်းဆောင်တဦးဖြစ်တဲ့အဘူခါတပ် L ရော်ဝီကိုတခြား IS စစ်သွေးကြွ3ဦးနဲ့အတူလေကြောင်းကနေတုတ်တင်နိုင်ခဲ့ပါတယ် L ရော်ဝီဟာအန်ဘာဒေတာအတွင် IS အဖွဲ့ကိုဦးဆောင်မှုပေးနေသူတဦးဖြစ်ပါတယ်ဒီတော့တွင်ဆီးရီးယားမြောက်ပိုင်းမှာကားမောက်ပြီးရရှိခဲ့တဲ့ဒဏ်ရာနဲ့အမေရိကန်တပ်ဖွဲ့ဝင်တဦးကြာဆုံးသွားပါတယ်ဘာကြောင့်အခုလိုကားမောက်သွားတယ်လဲဆိုတာကတော့စစ်ဖက်ကတင်မထုတ်ပြန်ပါဘူး။အီရတ်နဲ့ဆီးရီးယားနိုင်ငံက IS တွေကိုချေမှုန်းနေတဲ့ဒေသခံတိုက်ခိုက်ရေးသမားတွေကို American စစ်ဖက်ကအကူအညီပေးနေတာဖြစ်ပြီးဆီးရီးယားရဲ့ဒုတိယအကြီးဆုံးရက္ခာမြို့ကိုဒေသခံကတိုက်ခိုက်ရေးသမားတွေကပြန်လည်သိမ်းယူဖို့ကြိုးပမ်းနေပါတယ်ရှင်။
အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာ Coptic Christian တွေစီးနင်းလာတဲ့ဘတ်စကားတစ်စီးကိုတနတ်သမားတွေကဒီကနေ့တိုက်ခိုက်တာကြောင့်လူပေါင်း26ဦးထက်မနည်းသေဆုံးသွားကြောင်းအီဂျစ်အာဏာပိုင်တွေကပြောပါရယ်ကိုင်ရိုမြို့တောင်ပိုင်းမိုင်းနေရအကွာမင်းညာဒေသကစိတ်ဆံမြူရဖျားကြောင်းကိုသွားတဲ့လမ်းပေါ်မှာတိုက်ခိုက်ခံရတာဖြစ်ကြောင်းပြည်ရေးဝန်ကြီးဌာနကပြောပါရယ်တနတ်သမား၈ယောက်ကနေ၁၀ယောက်လောက်ဟာစစ်ယူနီဖောင်းတွေဝေးပြီးတိုက်ခိုက်တာလို့မြင့်မြင့်သက်သေတွေကပြောကြားတယ်လို့ Automatic မောင်းပြန်တနတ်တွေနဲ့ပြစ်ခတ်တာဖြစ်ကြောင်းမင်းညာဒေသအုပ်ချုပ်ရေးမှူး SML Bidawi ကရုပ်မြင်သံကြားမှာပြောကြားသွားပါရယ် မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအကြိုနေ့ကဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုတာမျိုးတော့အခုချိန်ထိမရှိသေးပါဘူး။အီဂျစ်နိုင်ငံမှာခရစ်ယာန်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေပြီးဧပြီလ10ရက်နေ့ကဝတ်ပြုစုတောင်းနေတဲ့ Coptic ခရစ်ယာန်ဘုရားကျောင်းနှစ်ကျောင်းကိုအကြမ်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူပေါင်း44ဦးထက်မနည်းသေဆုံးပြီးတရာကျော်ဒဏ်ရာရသွားပါတယ်။အဲဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်း IS တွေကပြောဆိုထားပြီးနောက်ထပ်တိုက်ခိုက်မှုတွေလုပ်သွားမယ်လို့လည်းချင်းချောက်ပြောဆိုထားပါရခင်ဗျာ
။2016ရွေးကောက်ပွဲတော်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားလျှို့ဝှက်ပူးပေါင်းလှုပ်ကင်မှုရှိခဲ့နိုင်တယ်လားဆိုတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကစုံစမ်းစစ်ဆေးနေတဲ့အထက်မှာမစ္စတာထရမ့်ရဲ့အကြီးအကဲအကြံပေးလက်ဖြစ်တမက်ဖြစ်သူလည်းဖြစ်တဲ့ဂျာရက်ကူရှနာလည်းပါဝင်နေတယ်လို့ဝါရှင်တန်ဖုတ်သတင်းစာနဲ့ NBC သတင်းဌာနကကြားတာပရင်းနေမှာဖော်ပြကြပါတယ်။ရာဇဝမှုတစ်ခုကျူးလွန်တဲ့တန်တရားနဲ့ဂျာရက်ကူရှနာကို FBI ကစုံစမ်းစစ်ဆေးတဲ့သဘောမျိုးမဟုတ်လို့ရုရှားအရေး FBI ရဲ့ကြေပြန့်တဲ့စုံစမ်းစစ်ဆေးမှုမှာပါဝင်လို့စုံစမ်းစစ်ဆေးတာမျိုးလည်းမဟုတ်ပါဘူး။ပြီးခဲ့တဲ့နောက်ပိုင်းသမ္မတလုပ်ငန်းတာဝန်အကူပြောင်းကာလမှာရုရှားတန်အမဆာဂျေကစ်စလီရဲ့ပြင်ဒီရုရှားဗန်လုပ်ငန်းအရာရှိတဦးနဲ့ကူရှနာတို့တွေ့ဆုံခဲ့တဲ့ပေါ် FBI ကကြီးစုစစ်ဆေးနေတာဖြစ်တယ်လို့ Washington Post သတင်းစာကဆိုပါတယ်။သမ္မတနဲ့နှီးဆက်သူအင်ဖြူတို့အကြီးအကဲရရှိသူဦးကိုအဓိကထားပြီးအထူးစုံစမ်းစစ်ဆေးနေတယ်လို့ပြီးခဲ့တဲ့သတင်းပတ်မှာ Washington Post ကဖော်ပြပေမဲ့အဲ့ဒီတုန်းကတော့ Jared Kushner ရဲ့နာမည်ကိုမဖော်ပြခဲ့ပါဘူး။ရုရှားအရေးကင်တွဲဆောင်ရွက်နေတဲ့ FBI ညွန်ကြားမှု James Comey ကိုသမ္မတ Trump ရာထူးကဖယ်ရှားလိုက်ပြီးသတင်းနှစ်ပတ်အကြာမှာပဲဒီသတင်းထွက်ပေါ်လာတာဖြစ်ပါတယ်။ Trump ရွေးကောက်ပွဲအနိုင်ရဖို့ရုရှားအစိုးရတာဝန်ရှိသူတွေနဲ့ပတ်သက်ခဲ့တဲ့ရာဇဝမှုမြောက်နိုင်တဲ့လောက်ရတွေရှိမရှိစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ဖို့ FBI ညွန်ကြားရေးမှူးဟောင်း Robert Mueller ကိုလက်ထောက်ရှိနေချုပ် Rod Rosenstein ကပြီးခဲ့တဲ့သတင်းပတ်မှာပဲတာဝန်ပေးခန့်အပ်ခဲ့တာဖြစ်ပါတယ်။လွှတ်တော်ဆိုင်ရာကော်မတီ၄ခုထက်မင်းဲကိုလည်းဒီရုရှားအရေးနဲ့ပတ်သက်ပြီးတီးရားစီစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်ရှင
်။ယူအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်တာနေရပဲသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ဒီပြီးတော့မှကျင်းပနေတဲ့ပြည်အောင်စုညီငယ်ရေးညီလာခံ27ရာစုပင်လုံဒုတိယကျင်းညီလာခံမှာတက်ရောက်လာတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့9ဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစစ်ကြီးတို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO UWSA ဝအဖွဲ့ NDAA မိုင်းလာအဖွဲ့ SSPP SSA မြောက်ပိုင်းရှမ်းဖွဲ့တို့နဲ့ဒေါ်ဆန်းစစ်ကြီးကနေမှာဒီကနေ့နေ့လယ်ပိုင်းတွေ့ဆုံခဲ့ပြီးညနေပိုင်းမှာတော့ညီငယ်ရေးညီလာခံမှာပထမဆုံးအကြိမ်တက်ရောက်လာတဲ့ရခိုင်တပ်မတော် AA တောင်းပလောင်အဖွဲ့ PSLF TNLA MNDAA ကိုကအဖွဲ့ရုံးနဲ့ထပ်မံတွေ့ဆုံပါရယ်ညီငယ်ညီလာခံတွေမှာတွေ့ဆုံမှုတွေနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုတာမျိုးမရှိသေးပေမဲ့ UWSA ဝအဖွဲ့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့သဘောထားတွေကိုတင်ပြခဲ့ကြောင်းတွေ့ဆုံမှုအပြီးမှာပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါဒါပေမဲ့လည်းအစိုးရကတိုက်တွန်းနေသလိုတနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစေး NCA လက်မှတ်ရေးထိုးပြီးမှဆွေးနွေးညှိနှိုင်းမှုတွေလုပ်မယ်မူဝါဒကိုလက်ခံမှာမဟုတ်ကြောင်းလည်းပြောခဲ့ကြပါရယ်ခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်သွားအောင်ရည်ရွယ်တဲ့ကုလသမဂ္ဂရဲ့ပိတ်ဆို့ဒဏ်ခတ်မှုတစိုက်တစ်ပိုင်းဖြစ်တရုတ်နိုင်ငံကလည်းမြောက်ကိုရီးယားနဲ့နယ်ချင်းဆက်ဆက်နေတဲ့ဒေသတစ်လျှောက်မှာစုံစမ်းစစ်ဆေးမှုတွေနဲ့သူ့ရဲ့မူဝါဒရေးရာတွေကိုတင်းကျလိုက်တယ်လို့တရုတ်အရာရှိတွေကအမေရိကန်နိုင်ငံကိုပြောကြောင်းအရှိတောင်အာရှရေးရာအမေရိကန်ထိပ်တန်းသံတမန်တဦးကတောက်ကြားနေမှာပြောပါရယ်မြောက်ကိုရီးယားဘက်ကမီဆိုင်းဒုံးတွေကိုဒီမီဆိုင်းဒုံးတွေနဲ့နျူကလ িয়ার ဘုံစမ်းသပ်မှုတွေရပ်တန့်သွားအောင်တရုတ်နိုင်ငံဘက်ကပြအားပေးဖို့အရေးတကြီးလိုအပ်နေတယ်ဆိုတာတရုတ်နိုင်ငံရဲ့လှုပ်ရက်ကထင်ရှားနေတယ်လို့ယာယီလက်ထောက်နိုင်ငံကြားရေးဝန်ကြီးဆူဇန်တွန်တွန်ကဘီဂျင်းမြို့မှာသတင်းထောက်တွေကိုပြောပါတယ်တရုတ်သမ္မတရှီကျင်းပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီပြီးခဲ့တဲ့လကတွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားပေါ်တရုတ်ဘက်ကပြအားပေးဖို့ထရမ့်အစိုးရအဖွဲ့ကထပ်ပြီးတိုက်တွန်းလိုက်တာဖြစ်ပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကဘုံဖောက်ခွဲတိုက်ခိုက်မှုနဲ့ပတ်သက်တယ်လို့တနင်္လာရှိသူ၃ဦးကိုဒီကနေ့တရားနေမှာဖမ်းဆီးလိုက်ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရယ်လုံခြုံရေးရဲတပ်ဖွဲ့ဝင်၃ဦးသေဆုံးသွားပြီး၁၂ဦးဒဏ်ရာရသွားတဲ့ဘတ်ကားကိတ်ကဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS စစ်သွေးကြော်တွေကပြောဆိုထားတာပါခုနှစ်ဇန်နဝါရီလကအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းဒါဟာလူအသေးပြောက်များဆုံးဖြစ်ပါတယ်အဲ့ဒီဂျကာတာမြို့တိုက်ခိုက်မှုအတွင်းလူ၈ဦးသေဆုံးပြီးအဲ့ဒီထဲက၄ဦးကအကြမ်းဖက်သမားတွေပါဗုဒ္ဓဦးနေ့ကဘုံခွဲတိုက်ခိုက်ရာနေရာကိုတရောက်ကြည့်ရှုတဲ့သမရဂျိုကိုဗီဒိုတို့ကတော့နောက်ထပ်အကြမ်းဖက်တိုက်ခိုက်လာမှုကိုရှုံရှားနိုင်ဖို့အကြမ်းဖက်မှုဒါစီ ဥပဒေတွေကိုတိုးချက်ပြဋ္ဌာန်းသွားဖို့လိုအပ်ကြောင်းသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။အကြံဖတ်မှုတိုက်ဖြတ်ရေးဥပဒေကိုပြောင်းလဲရေးဆွဲအတည်ပြုဖို့2003ခုနှစ်အတွင်းလွှတ်တော်မှတင်သွင်းခဲ့ပေမဲ့လူတဦးချင်းစီရဲ့အခွင့်အရေးကိုထိခိုက်မှာဆိုရင်လည်းဆိုတဲ့အကြောင်းပြချက်နဲ့အတိုက်ခံပါတီဝင်လွှတ်တော်အမတ်တွေကကန့်ကွက်တာကြောင့်အခုချိန်ထိအတည်မပြုနိုင်သေးပါဘူးခင်ဗျာ
။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်နဲ့ရှားဖောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့နိုင်ငံကသတင်းတစ်ပုဒ်နဲ့စကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဝေဖန်သူတချို့ကခင်နောက်ကျနေပြီလို့ဝေဖန်ဘူးတဲ့မြောက်အတ္တလန်တိတ်စာချုပ်အဖွဲ့နေတိုးဌာနချုပ်ကိုခစ်တစ်ပုံစံဆောက်လုပ်ထားတဲ့အစာအုပ်တစ်ကိုပြောင်းရွှေ့လိုက်ပါပြီ။မကြသေးခင်တုန်းကဥရောပတလွာကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဥရောပခေါင်းဆောင်တွေစိတ်မသက်မသာဖြစ်နေရချိန်မှာပဲအသွင်တင့်နဲ့တွေးမြင်ကြရတဲ့နေတိုးဌာနချုပ်မှာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးမှာမဟာမိတ်အဖွဲ့ကြီးရဲ့အနာဂတ်အတွက်ဆွေးနွေးခဲ့ကြတာပါ။ VOA သတင်းတော်လူးဝစ်ရာမီရက်စ်ရဲ့သတင်းဆောင်ပါကိုကိုအောင်လင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နေတို့တည်းဒီစီဝဲမှာအမေရိကန်သမ္မတဘာပြောမလဲဆိုပြီးမာမိတ်ဖွဲ့ဝင်ခေါင်းဆောင်တွေဆစ်လို့ရှာနေရင်မှာပဲတော်တော်ပြောင်ပြောင်ဌာနချုပ်အစာအုပ်တွေကိုရောက်လာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရှင်းရှင်းပြပြဖြစ်နေတာတွေ့ရပါတယ
် And I never asked once what the new NATO headquarters cost
နေတို့ဌာနချုပ်အတွက်ဘယ်လောက်ကုန်တယ်လဲကျွန်တော်တခါမှမမေးပါဘူးမေးမှလည်းမဟုတ်ပါဘူးဒါပေမဲ့တော်တော်လှပါတယ်
ဒေါ်လာသန်းပေါင်း1900ကျပ်ကျတဲ့ရင်းချုပ်အစ်မတော့နေတိုးမာမိတ်ဖွဲ့ရဲ့တမန်ရောင်းတဲ့အနာကတ်ရဲ့ပုံရိပ်တွေပြည့်နေနေပါတယ်။ဈေးကိနောက်ပိုင်းလွတ်လပ်တဲ့ဥရောပကိုပြန်လည်စုစည်းနိုင်ခဲ့တဲ့သင်္ကေတတစ်ခုဖြစ်ဘာလင်တိုင်းဟောင်းတစ်ပိုင်းတစ်စားကိုလည်းတွေ့ကြရမှာပါ။အမေရိကန်ပြည်အောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နယူးယောက်ကမ္ဘာ့ကုန်သွယ်ရေးအစအဝမျှော်စင်ညီနောင်ကအပြည့်စည်ပိုင်းစားအဆိုရင်လည်းအကြမ်းဖက်ဝါဒတိုက်ဖြတ်ရေးက21ရာစုခေတ်နေတိုးဖွဲ့ရဲ့ရည်မှန်းချက်တစ်ခုဖြစ်လာတာကိုဖော်ညွှန်းနေတာပါ။ချင်ဖက်ဝါရတက်ဖြစ်ရေးသမ္မတထရန့်ရဲ့သဘောထားကိုတော့နေတိုးတွင်းရေးမှူးချုပ်ယန်စတိုဒင်ဘတ်ကလည်းထောက်ခံပြောဆိုသွားပါတယ်
။ President Trump dedicated the 9/11 and Article 5 memorial a powerful reminder of NATO solidarity
စက်တင်ဘာ17ရက်အဖြစ်ပြက်နဲ့နေတိုးသဘောတူညီချက်အပိုင်၅လို့ကိုသမ္မတထရန့်ရည်ညွှန်းခဲ့တာဟာနေတိုးရဲ့သွေးစည်းညီညွတ်မှုနဲ့အကြမ်းဖက်ဝါဒစုပေါင်းတိုက်ဖြတ်မှုရဲ့အရေးပါမှုတွေကိုသတိပေးရရောက်ပါတယ်။
ကျန်းဖက်ဝါဒတံပြန်တက်ဖြစ်ရေးလက်တွေ့အစီအစဉ်တစ်ခုချမှတ်ဖို့ထောက်လှမ်းရေးသတင်းတွေအပြန်အလှန်ဖလှယ်ဖို့လဲနေတိုးခေါင်းဆောင်တွေကြားသဘောတူခဲ့ကြတာပါထိပ်သီးခေါင်းဆောင်တွေရဲ့တွေ့ဆုံမှုအခင်းချင်းဟာမျှော်လင့်ထားတာတဲ့ပိုကောင်းနေတဲ့အတွက်လဲအကောင်းဆုံးအောင်မြင်မှုလို့တော့ကာနေဂီဥရောပအဖွဲ့ကဥရောပရေးရာကျွမ်းကျင်သူဂျူရီတမ်ဆေကမြင်ပါတယ
် I think this meeting the mood may have improved Europeans are very very nervous about him coming
အစီအဝေးမှာအခြေအနေတွေတိုးတက်နိုင်တယ်လို့ယူဆပါတယ်သမ္မတထရမ့်လာမယ့်ကိစ္စအတွက်ဥရောပမှာအင်မတန်မှစိတ်လှုပ်ရှားနေကြတာပါအခုရောက်လာတဲ့အချိန်မှာတတရရအခြေအနေတွေလည်းတွေ့နေရပါတယ်ဌာနချုပ်အသစ်ကလည်းနေတိုးအဖွဲ့ကြီးဆက်လက်တည်မြဲနေဦးမယ်ဆိုတာကိုရောင်ပြန်ဟနေပါတယ
်နေတိုးရင်းချုပ်တွေရဲ့အတွင်းထံဟာမာမိတ်ဖွဲ့ကတပ်ဖွဲ့ဝင်တွေထပ်မံစီလပ်ဖို့မကြခင်ဆုံးဖြတ်ပွဲရှိနေတဲ့အာဖဂန်နစ္စတန်လိုတိုင်းပြည်မျိုးတွေကချင်းချောက်မှုတွေကိုရင်ဆိုင်နိုင်ဖို့အသစ်အနေထားမှာရှိနေတာကိုလည်းပြသရရောက်နေပါတယ်လူကြုံရေးအတွက်ချင်းချောက်မှုအနေနဲ့ပတ်သက်လို့သမ္မတထရမ့်ပြောခဲ့တဲ့အထက်မှာတော့ရုရှားနိုင်ငံလည်းပါဝင်ခဲ့တာပါဒီကိစ္စရဲ့အားလုံးကတော့မကြာခင်ရက်တွေအတွင်းအီတလီနိုင်ငံမှာချင်းပါဝင်ရှိနေတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံကိုတက်ရောက်ကြမယ်နေတိုးဖွဲ့ဝင်ခေါင်းဆောင်တချို့ကဆက်လက်ဆွေးနွေးကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့နေပြည်တော်မှာချင်းပါတဲ့27ရာစုပင်လုံညီလာခံဒီကနေ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးကြပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးမှုတွေဟာကျေနပ်အားရစရာကောင်းပေမဲ့တနိုင်ငံလုံးပြစ်ခတ်ရဆေးရေးစာချုပ် NCA ကိုလက်မှတ်ရေးထိုးရေးမှုကိုတော့လက်ခံနိုင်မှာမဟုတ်ဘူးလို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောဆိုလိုက်ပါတယ်ပထမဆုံးအချိန်27ရာစုပင်လုံညီလာခံကိုဖိတ်ကြားခံရတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေအနေနဲ့ဆက်လက်ဆွေးနွေးမှုတွေလုပ်နိုင်ဖို့လဲမျှော်လင့်နေကြပါတယ်။ဒီအကြောင်းကိုတော့ငញ្ញမ်းရေးညီလာခံချင်းပနေတဲ့နေပြည်တော်မှာကိုရိုင်းသွားရောက်သတင်းယူနေတဲ့ဗီဒီယိုသတင်းနောက်မတ်မီခါကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီကနေ့မြောက်ပိုင်းခုနှစ်ဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့တည်ကြားပြီးတွေ့ဆုံမှုအပြီးမှာဒါပေမဲ့လည်းသူတို့ရဲ့ရည်တည်ချက်အတိုင်းတနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ် NCA ကိုတော့လက်မှတ်ထိုးမှာမဟုတ်ဘူးလို့ဝါပြည်သွေးဆွေးညွှန်ညွှန်ရေးအဖွဲ့ကဝါဒေတာကိပါဆက်ကြရေးတာဝန်ခံကြောက်ကိုရှင်ကတွေ့ဆုံမှုအပြီးမှာပြောဆိုလိုက်ပါတယ်
။ဒါပေမဲ့ကျွန်တော်တို့ကအရင် NCA တော့ကျွန်တော်တို့ကသုံးမှာမဟုတ်ဘူးเนาะကျွန်တော်ပြန်ပြင်ဆင်တာပါပဲကျွန်တော်တို့။ဟောတည်းတော့ကျွန်တော်တို့ကဘာမှတော့မဆွေးနွေးပါဘူးအတိအကျကြားကြားရင်းနှီးအောင်လားတွေ့ဆုံတော့
ကျွန်တော်ပြဆက်တင်လေးနဲ့ဖြစ်ကျွန်တော်မြောက်ပိုင်းမှာဖြစ်နေတဲ့တပည့်ဖြစ်ဒီလအတန်ကြာပါလိမ့်ဒီပိတ်စုံနေတဲ့ကျွန်တော်တွေ့ဆုံဆွေးနွေးနေဖို့ပေါ့လေဒီတာဝန်ရှိတဲ့သူအနေနဲ့ဒီအထူးဆူရဲပေါ့လေအဲ့ဒီအစင်လာပါတယ်ဒီကျွန်တော်တို့ကတော့ရှေ့ဆက်ပြီးတော့အဓိကနေပြီးတော့ဆက်လက်ပြီးတော့ဆွေးနွေးနေဖို့ရောအဲ့ဒီမျိုးတော့ဟိုဆွေးနွေးခဲ့ကြရပါလေအထူးသဖြင့်
အေးအေးနဲ့ကိုကန့်အဖွဲ့တွေဟာဆိုရင်မြမတက်မလို့နဲ့တိုက်ပွဲတွေဖြစ်နေစေဖြစ်တဲ့အတွက်ဒေါန်ဆန်းစုကြည်နဲ့တမကတက်မလို့နဲ့ပါတွဲဆုံဆွေးနွေးမှတာအဖြစ်ရနိုင်မယ်လို့အကဲခတ်သူတွေကတုံ့တက်နေကြပါတယ်မြမစက်တက်နဲ့တိုက်ခိုက်နေစေအဖွဲ့တွေပါပါဝင်လာနိုင်ဖို့အတွက်ကတော့တရုတ်နိုင်ငံကဂျာဝင်စစ်ဆက်ပေးခဲ့တာပါဒါရှိမြမနိုင်ငံကြီးပါတရုတ်ပါဝင်ပတ်သက်မှုနဲ့ပ
တန်းကုံတော်ပဲလည်းဖြစ်တယ်။အဲ့တော့နေဇာချင်းကရဲ့နိုင်ငံတွေရဲ့ကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာသဘောထားဒါကကျွန်တော်တို့လက်နက်ကိုင်တိုက်ပွဲတွေပေါ်မှာကျွန်တော်တို့ကအထိုက်လျောက်ကျွန်တော်တို့ကဩဇာတက်ရောက်တာရှိတယ်။ဘယ်လောက်ထိကျွန်တော်တို့ဩဇာတက်ရောက်လဲဒါကတော့ကျွန်တော်တို့အကြည့်ကြပြောဖို့ဖြစ်တယ်။
နောက်ပိုင်းခွဲကသူတို့လက်ခံထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်သွားဖို့စီစဉ်ထားပေမယ့်ကျင်းပနေစေဖြစ်တဲ့ဒုတိယအကြိမ်ပင်လုံးနီလာနဲ့ဖွင့်ပွဲမှာတော့နိုင်ငံတော်အတိုင်းအမြင်နဲ့ပုံကိုကောတက်မတော်ဘက်ကပါ NCA မူအတိုင်းဆက်သွားမှာဒါလက်ခံမယ်လို့ပြောဆိုထားပါတယ်။VOA ဘက်ကလိုက်လံမင်းမြတ်ချက်အရအချို့သော MCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေဘက်ကလည်းနောက်ထပ်မူတစ်ခုနဲ့ထပ်မံပြီးအစကနေဆွေးနွေးလို့ခြင်းဖြစ်ကြပါဘူးဒီအပိုင်းကိုဘယ်လိုကြော်လွှမ်းလဲဆိုတာကတော့ခုထိမသိရသေးဘူးဆွေးနွေးနေသေးပါမနေ့ကတော့မြောက်ပိုင်းအဖွဲ့ရေးဆွဲထားတဲ့အပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုချပြခဲ့တယ်လို့အဲ့ဒီမှာနိုင်ငံရေးဆွေးနွေးမှုအပေါ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလက်ခံထားတဲ့အထွေထွေမူဝါဒနဲ့ရည်တည်ချက်တွေကိုပါထုတ်ပြန်ခဲ့ပါသေးတယ်သူတို့ထုတ်ပြန်လိုက်တဲ့အပြစ်ခတ်ရစဲရေးစာချုပ်မှာအခန်း၈ခန်းပါဝင်ပြီးအထွေထွေမူဝါဒနဲ့ရည်တည်ချက်တွေမှာတော့အဓိကအချက်ကြီး၁၅ချက်နဲ့တင်ပြထားပါတယ်ဒါကိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကိုတင်ပြခဲ့တယ်လို့ပြောပေမယ့်အတိုင်းနိုင်ငံနဲ့တွေ့ဆုံတဲ့အချိန်မှာဘလို့တွေဆွေးနွေးကြတဲ့ဆိုတာကိုတော့နှစ်ဖက်ကထုတ်ပြန်ဖို့ညှင်းဆုံထားပါတယ်ရှင်
။၂၁ရာစုပင်လုံညီလာခံချင်းပါနေတဲ့နေပြီးတော့မှခူရိုင်တော်ရောက်သတင်းယူခဲ့တဲ့မတ်မေခပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကသတင်းတပုတ်ကိုပြောပြချင်ပါတယ်။နေပြီးတော့မှပြည်ထောင်စုညီငယ်ညီလာခံ၂၁ရာစုပင်လုံဒုတိယအချိန်အစည်းအဝေးချင်းပါနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသနန်းဖက်ကနဲ့လာရှိုးမြို့တွေမှာလက်နက်ကိုင်အဖွဲ့အစည်းတချို့ကဒါမိုင်းခွဲတာအခွန်ကောက်ယူတာတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်။လက်နက်ကိုင်အဖွဲ့တွေကတော့ဒီသတင်းတွေပေါ်မှာစီစဉ်နေကြောင်းပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ရှမ်းပြည်နယ်အတွင်းမှာလှုပ်ရှားနေတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေနေပြည်တော်ကိုတွားရောက်ပြီးငင်းချဲရေးလုပ်ငန်းစဉ်အတွက်ဆွေးနွေးနေချိန်မှာပဲအခုလိုသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်။တရမိုင်းခွဲတာကတော့ကြာသာရင်းနဲ့မနေ့ပိုင်းကနန်းခမ်းမြို့နဲ့နန်းဖက်ကအကြားမှာဖြစ်ပွားခဲ့တယ်လို့နန်းဖက်ကရဲစခန်းကတာဝန်ကျရဲအရာရှိကအခုလိုပြောပါတယ
်အဲမနေ့ကကျွန်တော်ဟိုပါပေါ့ခွန်ငါးရီကျော်မှာတော်ဒီတောင်းတဲ့ဆက်ကွဲကအဲ့ဒီကားကိုအောက်ကမိုင်းခေါင်ပါတယ်ခင်ဗျာနန်းဖက်ကရဲ့နန်းခမ်းလုံးသွားရင်ကျွန်တော်ဒါရဲ့ညာဘက်တစ်ကီးတန်ပေါင်းကျူးပြီးတော့အောက်အနေငယ်နေကြပါတယ်ခင်ဗျာအဲ့ဒီတို့ကြောင့်ကျွန်တော်ဟိုကားကြီးကားငယ်မနေ့ကမနေ့စမိုင်းသွားလို့မရတော့ဘူးเนาะအဲ့ရှင်ရဆက်ပြီးအဲ့ဒီတိုင်းမှာကကားလေးပဲတော့ရပါတယ်။သူရင်တလိုက်ဆက်တော့တိကျမှုရှိပါဘူးခင်ဗျာ။အဲ့မှာကတော့ဘာမှမရှိသေးဘူးကွာလေ။ဟုတ်ကဲ့ပါခင်ဗျာ။ဒီညနေပိုင်းမှာကျွန်တော်အားလုံး9နာရီမှာအားလုံးပြင်ဆင်မှုပြီးတော့ပါခင်ဗျာ။ညနေမှာအားလုံးပုံမှန်သွားလာပါခင်ဗျာ
။ဒီလ23ရက်နေ့ကတော့လာရှိုးမြို့ပေါ်ကဟိုတယ်တွေကို PSLFTNLA ကပလောင်တပ်ဖွဲ့ကနေကြီးစံတဲ့အတူအခွန်ကောက်တဲ့စာရီပေးပို့ခဲ့တာကြောင့်လာရှိုးမြို့ပေါ်မှာလုံခြုံရေးတင်းကျပ်ထားတယ်လို့တင်းနယ်ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်
။ PSLFTNLA က ဒီနေ့နဲ့ဆက်နေတော့ရနေရပါဘူးသူတို့ဓာတ်ရင်းမျိုးပေါ်ဟိုတယ်ကိုလုံးလောက်ကိုလိုက်ပြီးတော့မှစာအိတ်တွေထဲမှာကြီးကျန်တဲ့တောင်ကြီးထဲစားကောင်းကြီးထဲပြီးတော့လိုက်ဝေးတာပေါ့နော်အဲစာမပါတော့သူဒီတော့ကျောင်းရတဲ့အဝေးကငါ့ဆောင်တာတွေကိုဆင်ပြေဖို့တော့ကိုဝေးပေးဆောင်တာဒီနေ့ဟိုတရားတွေလေးဝေးပေးဆောင်အောင်ပဲဆိုတာပါပါတယ်အဲအဲ့ဒါမှသာလေဒီစုံစမ်းခြင်းတွေအစီအစဉ်လုပ်
ကျွန်တော်ဒီကလည်းလုပ်ငန်းရှင်တူကအခွန်ပေးဆောင်ဖို့စာပေးဖို့တာဟုတ်မှန်ကြောင်းနဲ့အရင်လာတွေကဖုန်းဆက်ပြီးတောင်းခံရမှာတချို့ဟိုတယ်တွေကိုတင်ငါးစက်ကြက်အထိတောင်းခံခဲ့ကြောင်းပြောပါတယ်။
ကျွန်တော်တို့ဒီကို23ရက်နေမှာပို့ပါတယ်ခင်ဗျာကျွန်တော်တို့ဟိုတယ်တွေတော့ဘယ်လောက်ရေတွေတော့မပြောသေးဘူးခင်ဗျာအဲ့လိုရံမွေတွင်းပါပေါ့နော်အဓိကစားရလွန်ခဲ့တဲ့3လောက်ကလေးကနေဟိုတယ်တွေကိုလှည့်ပြီးတောင်းနေတဲ့အနေထားဖုန်းနဲ့ဆက်ပြီးမှာပေါ့နော်အချို့ဟိုတယ်တွေကိုလည်း50တွေထွင်းတာတွေလည်းကြားတယ်ပေါ့နော်ကျွန်တော်တို့ဒီတော့တို့အဓိကဘယ်လောက်ရေတွေတော့တောင်းနေတွေတော့မရှိသေးပါဘူးခင
ဒီကိစ္စကိုစီစစ်နေကြောင်းနဲ့လူမှုကွန်ရက်စာမျက်နှာတွေမှာတွေ့ရတဲ့ဆာမှာအဖွဲ့ရဲ့တစိတ်တုံးနဲ့လက်တာဟက်ပါဝင်နံပါတ်တွေ့ရှိရကြောင်းပြောပါတယ်။ ဒီလစကိုရနေ့ကလည်းမူစင်နဲ့ကုတ်ခိုင်ကြဟုံမုံရွာအနီးမှာဖြီးတဲ့တင်ဘတ်စကားတစ်စင်းကိုမိရှုဖြက်စီးပြီးရင်မောင်းကတစ်စင်အခွန်ပေးဆောင်ဖို့စာပေးဖို့ခဲ့ကြောင်းနဲ့စာပေးဖို့တဲ့အဖွဲ့ဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဘက်ကတော့သူတို့ထိန်းချုပ်နယ်မြေအတွင်းမှာအခွန်ကောက်ခံတာရှိပေမဲ့ဒီကိစ္စကိုတော့စစ်ဆေးနေစေဖြစ်ကြောင်းတုံ့ပြန်ပါတယ်။ ဒီရပိုင်းတွေအတွင်းမှာနမ်တူမျိုးနယ်အတွင်းမှာလည်းPSLFTNL ပလောင်တပ်ဖွဲ့RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာCA တင်းမာမှုတွေရှိနေတာကြောင့်ပြည်သူ900ကျော်ဟာနမ်တူမျိုးပေါ်မှာတွားရောက်ခိုလုံနေကြရပါတယ်။လောလောဆယ်မှာတော့ကုညီကယ်ဆယ်ရေးအဖွဲ့တွေကခိုလုံသူတွေအတွက်စာနာရိတ်ခါကိုလူမှုဝန်ထမ်းနဲ့ပြန်လည်နေရာချထားရေးဝင်ကြီးဌာနနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေ
ာမနေ့ဖြန်စနေညဓာတ်ရိုက်လေးလိုင်းနဲ့ပတ်သက်ပြီးတော့အတည်ပြုခြင်းပါတယ်ခင်ဗျာ
ရောရှိမြပြပြောင်စုညီငယ်ညီလာခံ27ရာစုပင်လုံးဒုတိယကြော့ဆွေးနွေးပွဲတွေကိုအခုသတင်းပတ်တွင်မှကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တရုတ်နယ်စပ်တိုင်းသာအဖွဲ့ကြီးပါဝင်လာခဲ့ပေမဲ့အရင်ကတောက်လျှောက်လူလူဆွေးနွေးခဲ့ကြတဲ့ UNFC တိုင်းသာအဖွဲ့ချုပ်ကတော့မပါဝင်ခဲ့ပြန်ပါဘူးအခုဒုတိယကြိမ်ကျင်းပတဲ့ဒီပင်လုံးညီလာခံကနေပြီးတော့ဘယ်လိုမျိုးရလဒ်ကောင်းတွေထွက်လာပါသလဲအလားအလာကောင်းတွေနဲ့အတူပဲ80ညီငယ်ကြီးအတွက်ဘယ်လိုစင်ခေါ်ချက်တွေရှိလာပါသလဲဒီအကြောင်းကိုလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရတဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပြဖို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမီးလိုရာကိုဆွေးနွေးလိုရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့အမြင်တွေကိုမှတ်ချက်ရေးသားပြဖို့လို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2323822994ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တွေကိုကျေးဇူးပါတယ်။
ပါရရှင်နေနေကျွန်တော်တို့ရဲ့ဒိုင်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။ VOA မြန်မာပိုင်းကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်းလင့်ပေးနေပါတယ်။အခုတစ်ခါတော့ဂျပန်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်။ဂျပန်နိုင်ငံကလူမှုကြီးကြပ်ရေးထိန်းသိမ်းရေးရဲ့အကျိုးစခန်းတွေမှာကျမကြီးဆောင်ရှောက်မှုညံပြင်းနေတာကြောင့်ဒါကိုကောင်းမွန်လာအောင်ပြုပြင်ပေးဖို့ဆိုပြီးမြန်မာနိုင်ငံသားတွေအပါအဝင်အထင်းသိမ်းကန်လူ10ကနန်းလောက်ဟာဒီအပိုင်းအတွက်မှာအစာငတ်ခံဆန္ဒပြနေကြပါတယ်ဒီပေါ်မှာတော့ဂျပန်ဆိုရကလိုင်ရောဖြည့်ရှင်းပြတဲ့အခြေအနေတွေမတွေ့ရသေးဘူးလို့လူခွင့်ရေးလှုပ်ရှားသူတွေကလည်းပြောပါတယ်ဒီအကြောင်းအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
နောက်ကန်အကြောင်းအမျိုးမျိုးနဲ့ဂျပန်နိုင်ငံမှာဒုက္ခသည်အဖြစ်ခူလုံခွင့်တောင်းခံခဲ့ကြတဲ့မြန်မာအပါအဝင်နိုင်ငံသားတွေတဲကတချို့ကိုအကြောင်းပြချက်မခိုင်လုံလို့ဆိုပြီးဂျပန်အစိုးရကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာလာပေါင်းများစွာချုပ်နှောင်ဖမ်းဆီးထားတာပါဂျ ဂျပန်နိုင်ငံလာဝကထိန်းသိမ်းစခန်းမှာအဖမ်းခံရတဲ့နိုင်ငံသားတွေကိုတတ်မှတ်ခွဲတန်းတဲ့အစားအသောက်ကျွေးမွေးတဲ့ဆိုပေမဲ့စေကူတမှုကျမ်းမာရေးစောင့်ရှောက်တဲ့အပိုင်းမှာအားနေတာကြောင့်အထိန်းသိမ်းခံနိုင်ငံသားနှစ်ဆယ်ကျော်ကတိုကျိုမြို့ရှင်နာဂါဝါလာဝကထိန်းသိမ်းစခန်းမှာမေလ9ရက်နေ့ကစပြီးအစာငတ်ခံဆန္ဒပြခဲ့ကြပါတယ်။အဲဒီနောက်ပိုင်းအစာငတ်ခံဆန္ဒပြသူ900ကျော်အထိဖ
ဒီဥစ္စာကျော်စုပြောပြတာကအဲပထမဆုံးကျွန်တော်တို့ကြားတဲ့ပြင်ညာအီရန်ရဲ့ဗီယက်နမ်ရဲ့ပေါင်နောက်မြန်မာတွေလည်းပါတယ်ဒီတိုကျိုမြို့ရှိနာဂါဝါမှာရှိတဲ့လူမှုကြီးကြပ်ရေးခင်းတဲ့ကမ္ဘာသံဃာခံဆန္ဒပြတဲ့ပြင်ညာထွက်လာပြီ။နောက်ပိုင်းမှာနာဂိုယာမှာရှိတဲ့ဖိလစ်ခမ္ဘာနဲ့ဆန္ဒပြတဲ့ပြင်ညာကျွန်တော်တို့ကြားပြရပါတယ်။ဒါမှတစ်ချက်ကတော့တောင်းဆိုတာက ကြိုက်ခင်တဲ့ခံရရတဲ့အခါကသူတို့စိတ်ပိုင်းဆိုင်ရာအများကြီးဖြစ်နေတာလေဆိုတဲ့ဟာအဲ့ဒီခင်ရနေပြီးတော့ပိုကောင်းအောင်လုပ်ပြီးနောက်နံပါတ်1ရှိတဲ့ကမ္ဘာတမိုင်ကြီးကောင်းချမှုပဲလက်ရှိအနေနဲ့ပို့ပြီးတော့ကောင်းအောင်လုပ်ပြီးဆိုတော့တောင်းဆိုတာသိထားပါတယ်။ဥပမာသူတို့ရှိရင်ခင်နေတဲ့ရုံပြည့်တဲ့မှာရုပ်ပြည့်မြန်မာကောင်းဖြစ်တဲ့ဘာနဲ့ဆိုရင်ရာဝန်နဲ့တွေ့ဝင်မရပါ
ာဘင်္ဂလားဒေ့ရှ်ပါကစ္စတန်ဂါနာပီရူးစတဲ့နိုင်ငံသားတွေလည်းပါဝင်ပါတယ်အစာငတ်ခံဆန္ဒပြတာဟုတ်မှန်ကြောင်းဂျပန်အစိုးရကသတင်းမီဒီယာတွေကိုတရားဝင်ပြောခဲ့ပေမဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုလိုက်လျောဖြေရှင်းတဲ့အခြေအနေမျိုးမတွေ့ရသေးပဲဒုက္ခသည်လျှောက်ထားသူတွေပေါ်ဂျပန်အစိုးရကငူထားတဲ့တင်းကျပ်တဲ့မူဝါဒတွေအပြောင်းအလဲမရှိသေးဘူးလို့ဦးကျော်စိုးကသုံးသပ်ပါတယ
်။2016ခုနှစ်မှာဂျပန်နိုင်ငံမှာဒုက္ခတွေတိလျှောက်ထားတဲ့သူက 8,000 နီးပါးရှိပါတယ်။2019မှာဆိုရင်စံပြင်းပြင်းများမယ်လို့ခန့်မှန်းတာလည်းရှိလာပါတယ်။တပေါင်းကျော်နိုင်တဲ့အနေထားရှိတယ်လို့ပြောပါပါ။အဓိကချက်ကတော့ဒီမှာလာပြီးတော့အလုပ်လုပ်ကြတဲ့သူတွေအထူးသဖြင့်လေကျင်းလုပ်တာပေါ့လေ training ဒီလာနဲ့လာတဲ့လူတွေကသူတို့တိုင်ပြည်မှာထားချုပ်ခဲ့တဲ့ပါကျုံနဲ့ဂျပန်ရောက်တဲ့အခါမှာလုပ်ရတဲ့အလုပ်နေထားနဲ့မျိုးစားနဲ့ကွာဟမှုတွေဖြစ်လာတဲ့အခါမှာသူတို့အလုပ်ကနေဆက်ပြေးလာပြီးတော့ဒုက္ခတွေကိုရှောက်ထားကြတာအဲ့ဒါကိုအဲ့ case ကပုံများပါတယ်အဲ့တူရကတော့နေဆိုင်ရင်းပြေးဖို့လည်းတူမစင်းစားပါဘူးအဓိကကတော့ဒီလူတယောက်ကသူ society ဒီလူမှုတိုင်းဝိုင်းအတွက်အခက်အခဲဖြစ်စီမလားဆိုတဲ့ရှိတော့ကနေကြည့်တာများပါတယ
်။လောင်ဝကထင်းထင်းစကားမှာအဖမ်းခံရသူတွေတဲကတချို့ကိုမူရင်းနိုင်ငံပြန်ပို့ဖို့ဂျပန်အစိုးရကစီစဉ်နေတာယူလည်းရှိပါတယ်။အဲ့လိုဆုံးဖြတ်ချက်ခြားသားခံရသူတွေအနေနဲ့မိခင်နိုင်ငံကိုပြန်ကြရမယ်လို့ဂျပန်တရားရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်။ပြီးခဲ့တဲ့မတ်လတုန်းကလည်းအသက်40အရွယ် BNN နိုင်ငံသားတဦးဟာတိုကျိုမြို့နဲ့မဝေးတဲ့ဤဘာရာကိခရိုင်လာဝကထင်းထင်းစကမ်းမှာလေးဖြတ်တီးဆုံးသွားတယ်လို့ AP သတင်းမှာဖော်ပြပါတယ်။တနင်္ဂနွေလုံးမှာရှိတဲ့လာဝကထင်းထင်းစကမ်းတွေမှာအပန်းကြီးခံရတဲ့ဗီဇာမဲ့နိုင်ငံသားသားအနည်းဆုံး 1,300 ကျော်ရှိနေပါတယ်။အဲ့ဒီထဲမှာတရုတ်နိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။ဂျပန်နိုင်ငံမှာလက်ရှိနေထိုင်ကြတဲ့မြန်မာနိုင်ငံသား 2,000 နီးပါးရှိပြီးအဲ့ဒီထဲမှာနိုင်ငံရေးအကြောင်းပြချက်နဲ့ဒုက္ခသည်အဖြစ်ကုလုံခွင့်ရထားသူ300ကျော်ရှိပါတယ်။အခြား 9,000 ကျော်က special status အထူးနေထိုင်ခွင့်ဗီဇာနဲ့နေခွင့်ရထားပြီးကျန်မြန်မာနိုင်ငံသားတွေကတော့ကျောင်းသားဗီဇာနဲ့နေထိုင်သူတွေရှိသလို training visa ဂျပန်နိုင်ငံသားတွေနဲ့အင်အောင်ပြူထားတဲ့ဗီဇာစသဖြင့်အမျိုးမျိုးရှိကြပါတယ်အထူးနေထိုင်ခွင့်ဗီဇာနဲ့ကိုယ်လုံခွင့်လျှောက်ထားသူတွေဟာအစာပိုင်း6လမှာအလုပ်လုပ်ခွင့်မရှိပဲအဲ့ဒီနောက်ပိုင်းဂျပန်အစိုးရကတရားဝင်အတိအမှတ်ပြုတဲ့နေထိုင်ခွင့်ဗီဇာမရသေးရင်တောင်အလုပ်လုပ်ခွင့်ရကြပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ကနေသတင်းတွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်သွားဖို့ရှိနေပြီးတော့အဲ့ဒီမှာတော့အမျိုးသမီးကဏ္ဍအထူးတာဆောင်လင်အမေရိကန်တခွင်အစီအစဉ်သိပ္ပံနဲ့ဤပညာကဏ္ဍအစရာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရရှိနိုင်ပါတယ်ခင်ဗျာ
အစနမျိုးရောဗီအမေရိကန်တန်ကနေ2018ခုနှစ်မေလ26ရက်တောက်ချာနေညဘက်မြန်မာဘာသာအစည်းအဝေးတွေကိုည9:00ကနေ10:00အထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်ကျွန်တော်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစည်းအဝေးဒုတိယပိုင်းကိုတော့ line number 25 32 50နဲ့ line number 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ပတ်စင်အမျိုးသမီးကန္တာတူတာဆောင်လင်အမေရိကန်တခွင်အစည်းအဝေးနဲ့တူသိပ္ပံနဲ့ဤပညာကန္တာမှာဆိုရင်တော့
ကြောင်မီးတွေကိုမလောင်ကျက်မှုကောင်းအောင်ဆိုလို့ပြီးရှို့တယ်။ထွက်လာတဲ့ပြာလေးတွေကိုလေထုတဲ့မရအောင်နှီးမျိုးစုံနဲ့ဖမ်းတယ်။ဆက်အားဖြစ်တယ်လည်းကောင်း၊တည်ငြိမ်တဲ့နှည့်ဆက်အားဖြင့်ဖမ်းတယ်။ရလာတဲ့အိပ်ပြာတွေကို
အမေရိကန်နိုင်ငံ Texas ပြည်နယ်ကသဘာဝပတ်ဝန်းကျင် Engineer ဒေါ်အေးဂျီပြောသွားတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကိုသိပ္ပံနဲ့နှီးပညာကဏ္ဍမှာနားဆင်ရမှာပါ။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မခိုင်ဝင်းနှင်းစော်ဟာအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်မှာ Kinder Creation ဆိုတဲ့အောင်မြင်နေတဲ့သဘာဝလူသုံးကုန်ပစ္စည်းတွေကိုရောင်းချနေတဲ့ဆိုင်ကိုကိုရူကိုရာထူထောင်ခဲ့ပြီးတော့မြန်မာနိုင်ငံမှာလူကုန်ကူးခံကြရတဲ့ကလေးငယ်တွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်ဆောင်ရွက်ပေးနေသူဖြစ်ပါတယ်။သူ့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ပထမပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးများကဏ္ဍမှာဒေါ်လာလာသန်းကတင်ပြပေးထားပါတယ်ခင်ဗျာ
'Cause it only serves to make me more determined to achieve my final goal.
ပထမဆုံးအနေနဲ့ပေါ့နော်ခိုင်ဝီနှင်းစော်ရဲ့အကြောင်းလေးနည်းနည်းပြောပြပေးပါလားရှင
်အမေရိကန်ပြည်ထောင်စုကတော့2013ခုနှစ်မတ်လအနေစပြီးတော့ကျွန်မမျိုးသားနဲ့အတူတူကြောင်းလာပါတယ်2003မှာဂျပန်အစိုးရပညာသင်စုကိုရှောက်လိုက်တဲ့အခါမှာဆမ်ဝဲအောင်ကွာတော့အိုဆာကာမှာ9လဂျပန်သာသင်ခွင့်ရပါတယ်ဂျပန်9လဂျပန်သာသင်ပြီးတော့နီကျူအောင်ပြီးတော့ဂျပန်နိုင်ငံရဲ့တိုကျိုတက္ကသိုလ်မှာစတန်တက်ခွင့်ရပါတယ်အဲတိုကျိုတက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုပဲဆက်ပြီးတော့မာစတန်ဆက်တက်ပြီးတော့တစ်ဖက်မှာလည်းဒီလူသားဆိုင်ရာလုံခြုံရေး human security ပေါ့အဲ့ဒီဘာသာရပ်နဲ့တွဲထားတဲ့မာစတန်ကိုလည်းကျွန်မဆက်တက်ခွင့်ရပါတယ်နောက်2013ခုနှစ်ဧပြီလမှာဒီလူသားဆိုင်ရာလုံခြုံရေး human security ဘာသာရပ်ကနေပြီးတော့ political economy ပေါ့နော်နိုင်ငံရေးစီးပွားရေးပညာရပ်နဲ့ PhD ဒေါက်တာဘွဲ့ကိုရခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာတော့ဒီလူသားဆိုင်ရာလုံခြုံရေးနဲ့ပတ်သက်တဲ့သုတေသနအတွက်မြန်မာနိုင်ငံကအခောက်ပေါင်းများစွာကျွန်မပြန်ပြီးတော့သုတေသနလုပ်ခဲ့ပါတယ်အဲ့လိုလုပ်ရင်းနဲ့အဲ့မှာလူကုန်ကူးခံရတဲ့ကလေးငယ်တွေနောက်ဟိုစစ်ဘေးဒုက္ခကြုံခဲ့ရတဲ့မိသားစုတွေဒီလိုဘဝအကြောင်းမဆတဲ့ဟိုလူတွေနဲ့ကျွန်မအများကြီးလုံးထိတွေ့ဆက်ဆောင်ခွင့်ရပါတယ်သူတို့တွေကနေတဆင့်အခုဒီကုမ္ပဏီချောင်းမှုဆိုတဲ့ဒီစိတ်ကူးလေးဖြစ်လာတယ်လို့ဟိုပြောလို့ရပါတယ
်ခုလိုအမေရိကန်ပြည်ထောင်စုမှာကုမ္ပဏီချောင်းမှုစိတ်ကူးကမြန်မာနိုင်ငံမှာလူကုန်ကူးခံရသူတွေနဲ့ထိတွေ့မှုကနေရတယ်ဆိုတော့ဘယ်လိုဆက်ဆံမှုရှိပါလဲရှင
်ဒီလိုဘဝတွေအကြောင်းမသားတဲ့လူတွေနဲ့ကျွန်မအများကြီးအလုပ်အတူတူလုပ်ခဲ့ရတဲ့အခါမှာသူတို့စီကတနေ့တနေ့ဘယ်လိုရုန်းကန်နေရလဲဒီအသက်ရှင်တန်ဖို့အတွက်ရှင်တန်ရင်လည်းဆိုတဲ့စိတ်တစ်ခုနဲ့မရဘူးဆိုတဲ့စိတ်ဓာတ်နောက်ဟိုဘာကြုံလာဖြစ်ချင်တာကိုရအောင်လုပ်နိုင်တယ်ဆိုတဲ့စိတ်ဓာတ်ကလေးတွေပေါ့နော်ဒီလိုစိတ်ဓာတ်တွေကိုကျွန်မအများကြီးလေ့လာဝင်ရပါတယ်အဲ့တော့ဒီ American ပြည်ထောင်စုရောက်လာပြီးတဲ့အခါမှာဒီမှာ Indonesia နိုင်ငံ Jakarta မြို့မှာရှိတဲ့ ASEAN ရုံးချုပ်မှာလှုပ်ရှားလိုက်တော့အဲ့မှာလည်းအလုပ်ရပါတယ်အဲ့တော့ ASEAN မှာအလုပ်ရတဲ့အခါမှာဒီမှာ ASEAN မှာ Senior Officer အနေနဲ့အမျိုးသမီးရယ်ကလေးငယ်ရယ်နောက်ပေါ့နော်ရွှေပြောင်းလုပ်သားတွေနဲ့ပတ်သက်တဲ့ဌာနမှာဒီမှာလှုပ်လှုပ်ခွင့်ရပါတယ်အဲ့မှာလုပ်နေတဲ့အခါမှာလည်းဒီမြန်မာနိုင်ငံကနေလာတဲ့ Boat People အပါအဝင်ဒီဒုက္ခတွေတွေကိုရွေးချယ်မှုမပါဘဲနဲ့နိုင်ငံမဲ့သွားရတဲ့သူတွေနဲ့လည်းကျွန်မအများကြီးလှုပ်လှုပ်ခွင့်ရပါတယ်။ကိုဟိုတတ်ဆွမ်းတလောက်လေးကိုနိုင်ငံအတွက်ကိုလှုပ်ပေးတယ်ဆိုတဲ့စိတ်ဓာတ်နဲ့ကျွန်မအများကြီးဟိုပီတိဖြစ်ပါတယ်။ဒါပေမဲ့လည်းတစ်ခါမှအဲ့ဒီအချိန်မှာကျွန်မမှဟို14လသားအရွယ်သားလေးကိုကျွန်မအမေရိကန်မှာထားခဲ့ရတော့အမေလှုပ်တဲ့လူနဲ့ဝေးမနေစေချင်တာကြောင့်ကျွန်မအာဆီယံမှာအလုပ်ထွက်ပြီးတော့ဒီကိုပြန်လာခဲ့ပါတယ်။ဒီကိုပြန်လာတဲ့အခါမှာဒီကျွန်မတို့အိမ်ကိုလာလာပြီးတော့ကူပြီးတော့တန်ရှင်းလှုပ်ပေးတဲ့ဒီကျမတို့မြို့မှာနေတဲ့ဒီမိခင်တယောက်ပေါ့နော် tu nak jemaah ti kau niapa? Elo ti dekama tu ya temili, senangnya temili juga, temili ya di organic lip balm bono, nak kah temili tu, iman lo biro tu amie tu tua, oh cukup biro lo kulup biro bono. Eri di hal itu jemaah ni tak dapat jaga. Elo balam yang kau nak jemaah senjana ya cima, di tami ni nak tu kau niapa ya tu jemaah lo. Terus ya bawa liru, pobiro ni jadi jenis sura sejane. ไอ้สิ่งเนี้ยเวจมาที่กรมนิยมสรุปผสมเข้าไปได้ปะบางเรื่องที่อันนี้ตั้งชื่อนั่นเราไปเรียนรู้ตรงนี้ตัวไอ้หน่วยการเนี่ยมาเก่ามูตัวเราเลยยังกันเนี่ยเลยสวัสดีเราพิโรบเนาะซึ่งก็มาได้เร็วคุณยี่เป้เนี่ยสุดเลยโปรแกรมเรียกจะมาสรุปจริงๆนะปะเนาะเลิกกันเลยพิโรไอ้เราตัวเนี่ยที่ดูปังเราพอจะมาตัวการงานเนี่ยแต่แม้ตัวที่สิบวันนี้เรามาโอ้สิ่งก็มาป่าวเพี้ยนนะปะไอ้เราตัวมาเลิกเช่นเราไปเลยกูเว้ที่เขาสรุปเนี่ยสุด ยาด้วยก้าวมาเลยทุกทีเนี่ยมาดูยอดที่ได้จะมาอันนี้เนี่ยมาเมื่อมาต้องเนี่ยพิสิจะมาพวาเลยประตูเงี้ยเลยเนี่ยมาจะมาต้องมาต้องยาเลยพิสิมาองซีโร่สนุนโน่ทารีย์ตายอยู่มาเปลือกที่ตัวมือสีเลยเปลือกก้าวเลยทารีย์โอ้ดีอเมริกันนั่งงะนี่เป็นยังไงที่พิสิโยเท่าเย่มาดูว่าที่ก้าทารุพิสิลงมาเปล่า มวยเก่งสักเลยอะซาบิโอแต่จีเนี่ยพอควายที่ปลุกตายยังมีมาสู่ต้องลุยอะไรพิซซี่เนี่ยจะมาทุกจีเจเน่สูบิโอจะได้สันต์มือเลยลูกบ่ายนะบิโอแต่สัญญาที่ได้คุยกันในมาเลยจะมาพิซซี่เดียวจะมาได้คุยบิโอที่ก็ท็อกซิกบ่เนาะไปที่ซีมาที่ซีมาพิซซี่ก็บูสูเลยซีเนี่ยจะมาไอ้ห้างพิชชั่นซีบ่ายได้ก็งูที่ชั่นซีบิโอมาจะมามาในท้องสักชั่วจะมาละมาโกมินิโอซาบิโอออนไลน์ช็อปกูซาบิโอลูกบ่าย
ดีนะท่องสักคนเนี่ยเจเนอเรลล่าเรียนนี่มาประมาณนั้นเลยเนี่ยเทมันนี่เนี่ยจะมาคุณนี่เนี่ยเป็นเซเวเนียปีเนี่ยอีเมลส์มิวมาจะมาไซน์ซับเพื่อนเนี่ยไปเออดีไซโก้ซับเพื่อนนี่สโลไซน์เนี่ยไม่เอาบาบาเลยใช่ไหมไซน์เนี่ยไม่ใครเนี่ยครีเอชันไปใครสุดเลยดีฮาร์ลีโอจะมาตันด้วยกูยูบิโอกูเป็นเนี่ยเมสเซจกันเลยกับบาร์มีจีบออกมาเลยกูว่าเจน่าเนี่ยถ้าเลือกสโลกูส่วนเนี่ยกับบาร์ว่าเบียร์เนี่ยมิวคู่บิดคู่เชื
နဲ့ဆင်ကျင်ပြီးတော့အမိုက်ပစ်တာအစခနာကိုမှကိုတုံးတဲ့ပစ္စည်းအစကိုအိမ်မှာရတဲ့ရေအစဘယ်လိုမျိုးခြွေတာပြီးတော့ဘယ်လိုကောင်းမွန်တဲ့နီလန်းလေးနဲ့သုံးမယ်ဆိုရင်ကဘာမြေကြီးအတွက်ဘယ်လိုကောင်းမွန်မလဲနောက်တစ်ခုကကိုအသားရေပေါ်မှာတင်တဲ့ပစ္စည်းတွေဒီအစိတ်တက်ကင်းရမယ်ဓာတုပစ္စည်းကင်းရမယ် KIND က kinder ဆိုလို့ရှိရင်ဒါလူတိုင်းသိတယ်ပေါ့နော်ဒါပေမဲ့ကျွန်မနာမည်နဲ့ပါပေါင်းဆိုပြီးတော့ဒီ kinder creation ဆိုပြီးတော့နာမည်ပေးခဲ့တာပါ
။နောက်ကျမစိတ်ဝင်စားတဲ့ချက်ကဒီ kinder creations company ကနေမြန်မာနိုင်ငံမှာလူကုန်ကူးခံရသူတွေကိုပေါ့နော်တနင်္လာပိုင်းဘယ်လိုအကူအညီပေးနေတဲ့ဆိုတာရဲ့နောက်တစ်ချက်ကတော့အရင်အတွေ့အကြုံရပေါ့နော်အထူးသဖြင့်ရွယ်မြောက်သေးသူတွေရဲ့လူကုန်ကူးအခြေအနေဟာမြန်မာနိုင်ငံမှာဘယ်လောက်စိုးရိမ်ရတဲ့ဆိုတဲ့အချက်ကိုနည်းနည်းရှင်းပြဆေးချင်ပါတယ်ရှင်
။ကျွန်မစပြီးတော့ဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးသိလာတာ2008လောက်မှာစသိလာပါတယ်။ပထမဦးဆုံးရောက်ဖြစ်တဲ့မြို့ဆိုင်မြို့ပေါ့။အဲ့မဲဆိုင်မြို့မှာကျွန်မရောက်သွားတဲ့အခါမှာဟိုအဲ့နားမှာရှိတဲ့ရွာကလေးတွေပေါ့။အကုန်လုံးကြီးပါလောက်ကမြန်မာပြည်ကလာပြီးတော့အလုပ်လုပ်ကြတဲ့လူတွေများပါတယ်။အဲ့မှာအင်မတန်ကိုကံအကြောင်းမစတဲ့ကလေးငယ်လေးတွေပေါ့နော်ဒီရိုးရိုးသားမအလုပ်မျိုးမဟုတ်ဘူးမကောင်းတဲ့ main ကလေးအဖြစ်ဟိုအလုပ်လုပ်ခိုင်းနေတဲ့ကလေးငယ်လေးတွေခိုင်တွေးခဲ့တဲ့ main ကလေးဆိုရင်အဲ့ကလေးလေးဆိုရင်ကိုးနှစ်ပဲရှိပါသေးတယ်တန်တူဒီဒီမကောင်းတဲ့ main ကလေးအနေနဲ့အဲ့ဒီဆိုင်မှာအလုပ်လုပ်နေရတာသူကလူငယ်နှစ်နှစ်သုံးနှစ်လောက်ခေတ်ကစရတယ်ဆိုသူအသက်6နှစ်9နှစ်ခရေကအင်မတန်ဆိုးဝါးလာတဲ့ဒီအလုပ်ကြီးကိုသူလုပ်နေရတာပေါ့နော်အခုကျမအမေဖြစ်လာတော့ပို့ပြီးရင်ထဲမှာဟိုခံစားမိတာဒီကလေးတွေအနေနဲ့သူတို့ကဒါတာမန်လို့ပဲသူတို့ကယူဆနေတခြားကလေးတွေလည်းသူတို့လိုပဲဒီလိုပဲလုပ်နေမှာပဲလို့သူတို့ယူဆကြတယ်အဲ့တော့လူကိုအပြစ်မှန်းတာကဲတင်လို့ရမယ်ထဲမှာပျက်စီးသွားတဲ့စိတ်ဓာတ်ကိုပြန်ကဲတင်မှုဆိုတာသူတို့ကိုယ်တိုင်လည်းစ조사မှကိုယ့်ကိုယ်ကိုချင်တန်မှုကိုယ့်ကိုယ်ကိုထောက်ပံ့နိုင်မှု조사ရုံနဲ့မကဘူးစိတ်ဓာတ်ပြန်လည်နာလန်ထူဖို့ဆိုတာအများကြီးကိုအင်တိုက်အားတဲ့조사မှရမယ်ဆိုတာကျွန်မအဲ့မှာလည်းကျွန်မမျက်ဝါးထင်မြင်တွေ့ခဲ့ရပါတယ်ဒီငငယ်ရွယ်ရွယ်လေးနဲ့မတော်တရားကျင့်ခံရတဲ့ကလေးငယ်လေးတွေကကြီးလာတဲ့အခါမှာဟိုမူးယစ်ဆေးဆွဲသွားတာအရက်ဆွဲတာနောက်မကောင်းတဲ့ဘက်ကိုပြန်ရောက်သွားတာများပါတယ်ဘာလို့လဲဆိုတော့သူတို့ရင်ထဲမှာခံစားနေရတဲ့ဒဏ်ရာကိုသူတို့ကိုယ်သူတို့လည်းဘယ်လိုကူအောင်မှလည်းမသိဘူး သူများကိုလည်းပြောမပြရရဲဘူးသူတစ်ဖက်သူတို့မိသားစုတွေသူတို့မပြောပြရရဲဘူးပေါ့နော်ဒါဆိုသူတို့မိသားစုဝင်တွေတချို့ဆိုလို့ရှိရင်သူတို့မိသားစုဝင်တွေကိုယ်တိုင်ကဒီကလေးငယ်လေးတွေငငယ်လေးတွေကမဟုတ်တရုတ်မတော်တရားလုပ်တာတွေရှိပါတယ်အန်တီဒါတွေကိုကျမကသူတို့ပြောပြလို့လည်းသိရတယ်နောက်ကိုယ်တိုင်လည်းညဝါးတင်တွေ့ခဲ့ရတဲ့အခါမှာဒီကလေးတွေကိုကျမဘယ်လိုလုပ်ပေးနိုင်လဲကို့မှာလုပ်တိုင်းတာတွေအများကြီးရှိတယ်မယ်ဒီလိုကလေးတွေကိုမြင်လိုက်တဲ့အခါမှာငါတတ်နိုင်တာဘာမှမရှိပါလားဆိုတော့အင်မတန်ယူယုံမရဖြစ်ရတယ်အဲ့တော့ဟိုသူတို့နဲ့တတ်နိုင်ဆုံးပေါ့နော်ဟိုကိုအများနဲ့တတ်နိုင်တဲ့လောက်ဆက်သွယ်တယ်ကိုသွားတဲ့အခေါက်တိုင်းလေးတတ်နိုင်တဲ့လောက်စူးစမ်းပြီးတွေ့တယ်ဒါနဲ့အခေါက်တိုင်းတွေ့ရတဲ့ကလေးတွေကမတူတော့ဘူးအန်တီထို့ဆိုရင်အခုဒီမှာဒီဘဲကိုပြန်လာပြီးတော့အခုအင်းလေးကိုဘာလို့မှသူတို့ပြန်အလုပ်လုပ်နေကြပြီအန်တ
ီ
ဒါပေမဲ့သူတို့ဘဝကိုသူတို့ပြောရမှာရှက်တယ်ဒါပေမဲ့ကျမတွေ့တဲ့ခါမှာအများအားပေးတာပေါ့ဒီဟိုအခုကျမစီကဒီဒီမှာကုမ္ပဏီမှာထုတ်လို့ရတဲ့ဟိုရလာတဲ့အကျိုးအမြတ်ထက်80ရာခိုင်နှုန်းကိုသူတို့စီကိုပို့ပေးပြီးတော့သူတို့လေးတွေအနေနဲ့ပညာသင်ခွင့်နောက်တစ်ခုကအစာများများဖတ်စီကြတာပေါ့နော်အဲ့တော့ကျမအနေနဲ့ဒါကျမ2008ခုနှစ်မှာစကြုံတွေးလိုက်ရတဲ့ဟာကျမသေတဲ့အထိအတတ်နိုင်ဆုံးဒီလိုဟိုဘဝဘေးကုသိုလ်ကအကြောင်းမဆတဲ့ကလေးတွေအတွက်တက်ရှင်တန်နိုင်ဖို့ပေါ့နော်အဓိကစိတ်ခွန်အားအတွက်ကျမဘာလုပ်ပေးနိုင်မလဲလုပ်ပေးနိုင်တာကျမအတတ်နိုင်ဆုံးလုပ်ပေးခြင်းတယ်လုပ်ပေးဖို့လည်းကျမဆုံးဖြတ်ထားပါတယ်
You can bend but never break me, 'cause it only serves to make me more determined to achieve.
ပါစံမျိုးသမီးကဏ္ဍကိုဒေါ်လာလာတန်တင်ဆက်ပေးသွားတာဖြစ်ပါတယ်သိပ္ပံနဲ့ဤပညာကဏ္ဍကိုမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီမတိုင်ခင်တော့တုဒ္ဒဆောင်နဲ့အမေရိကန်တခွင်အစည်းအဝေးကိုနားဆင်ရမှာပါကုတပါတုဒ္ဒဆောင်နဲ့အမေရိကန်တခွင်အစည်းအဝေးမှာ Memorial Day အောက်မေ့ပွဲနေ့အကြောင်းကိုတင်ပြမှာပါကိုအောင်နဲ့တူနန်းလောင်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှမေလရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day အောက်မေ့ပွဲနေ့အဖြစ်သတ်မှတ်ကျင်းပပါရယ်ဒီနှစ်အတွက်အောက်မေ့ပွဲနေ့ကိုတော့မေလ29ရက်နေ့မှာကျင်းပတာပါနိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ပွဲနေ့မှာအထိမ်းအမှတ်ခန်းနာတွေခြိတက်လမ်းလျှောက်ပွဲတွေပျော်ပွဲရှင်ပွဲတွေဂီတဖျော်ယွေပွဲတွေနိုင်ငံတော်ကျင်းပကြပါတယ်နန်းလောင်ရေ
အမေရိကန်နိုင်ငံတော် Washington DC New York Chicago မြို့အပါအဝင်မြို့အတော်များများမှာဒီအောက်မေ့ပွဲနေ့တွေကိုကျင်းပကြပါတယ်အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့သူတွေကစစ်မှုထမ်းအောင်တွေလည်းပါဝင်ဆင်နွှဲကြပါရယ်လူလူတွေကတော့စစ်ပွဲနဲ့တက်ဆိုင်တဲ့အမတ်တရားနေရာတွေကြဆုံစစ်တီတွေကိုမြုံနှံတဲ့စစ်တင်ကြိုင်တွေကိုတော့တွားပြီးပန်းစည်းတွေချအလံငယ်လေးတွေတွားပြီးတော့စိုက်လေးရှိပါရယ်
ကျွန်တော်တို့ VOA ရုံးနဲ့တိတ်မွေးလာတဲ့ပင်မလှွတ်တော်အစာဦးကြီးရှိမှလည်းအောက်မေဘွယ်နေ့မတိုင်ခင်အကျုံနေ့ည၈နာရီမှာနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်တီတော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးဂီတဖျော်ဖြေပွဲတွေကျင်းပသလိုမှတ်တမ်းရုပ်ရှင်တွေလည်းပြကြပါရီလည်းရွတ်ဖတ်ကြပါရယ်
။ဒါအပြင်စစ်ပွဲမှာကြာဆုံးတဲ့သူတွေကိုအမတ်ရပြီးတော့အထူးကလည်းတံပိုးထားမှုကနေနိုင်ငံသားတွေညီညွတ်ကြဖို့ဆိုတာကိုရည်ရွယ်ပြီးကြည့်တာဖြော်ဖြေပွဲကျင်းပတာပ
ါ In this life that we all travel there are scars and there are battles where we roam when we are lost or wherever we may go they will always leadThere are roads that have led me to another, to a friend or to a lover I have known. For every turn is a year that I have grown as I walk along these roads.
ဒီနေ့အောက်မေ့ပွဲနေ့ဂီတဖျော်ဖြေပွဲမှာ1942ခုနှစ်ဧပြီလအတွင်းဂျပန်နိုင်ငံကတိုကျိုအပါအဝင်မြို့ကြီးတချို့ကိုအမေရိကန်တပ်တွေဘုံသွားကျရမှာပါဝင်တဲ့နောက်ဆုံးအသက်ရှင်ကျန်နေသေးသူနောက်အဲ့ဒီဘုံကျတာ85နှစ်ပြည့်အမေရိကန်လေတပ်80နှစ်ပြည့်အထိမ်းအမှတ်နဲ့ဒုတိယကမ္ဘာစစ်အတွင်းလေကြောင်းတိုက်ပွဲမှာပါဝင်တဲ့တပ်ဖွဲ့ဝင်တွေကိုအထူးဂုဏ်ပြုတိကျမှာပါဒီဂီတဖျော်ဖြေပွဲအစီအစဉ်ကိုရုပ်မြင်သံကြားကနေလည်းတိုက်ရိုက်ထုတ်လွှင့်ပြသပါရစေထာနဲ့အောင်မေဖွယ်နေ့ရဲ့တမိုင်းချောင်းကိုလည်းပြောပြပေးပါဦးကွာ။
က ကောင်းပါပြီနန်းလောင်ရေဟိုရုံကအောက်မေ့ဝယ်နေလို့မတ်မှတ်ခင်မှာတော့ကြာဆုံးစစ်သူတွေကိုအောက်မေ့ဂုံပြူတဲ့အနေနဲ့ပန်းတွေပန်းခွေတွေအလံတွေကိုကြာဆုံးသူတွေရဲ့မှတ်တိုင်မှာချိတ်ဆွဲဆင်လေးရှိပါတယ်။ထောင်ရှိရ66ခုနှစ်မေလ3ရက်နေ့မှာပြည်တွင်းစစ်အတွင်းကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်အဲ့လိုကျင်းပခဲ့တာပါ။ ဝါရှင်တန်ကနေတစ်ဖက်ကဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်မြို့သား70ကျင်းပါတယ်။အဲ့ဒီအခမ်းအနားကိုပြင်ဆင်ဖို့လူ9000လောက်ပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းကအာလင်တန်မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်တွေစစ်ဖြေရာကကြာဆုံးခဲ့သူစစ်တီ2000လောက်ကိုမြုပ်နှံထားတာပါ။အဲ့ဒီနောက်1800ခုနှစ်တုန်းခုနှစ်မှာတော့မြို့ရောက်ပြည်နယ်ဟာအောက်မေ့ဝယ်နေကိုတရားဝင်အားလိုက်ရတဲ့အဖ
ဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ်ကွန်စတီကျူရှင်လမ်းမကြီးတခြား9လမ်းတောင်းကနေ18လမ်းတောင်းအထိအောက်ဝေဝယ်နေ့ချီတက်လမ်းလျှောက်ပွဲကျင်းပပါတယ်အခုလိုအကြီးအကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင်73ကြိမ်မြောက်ဖြစ်ပါတယ်လမ်းလျှောက်ချီတက်ပွဲအနှစ်80ကြာရက်ဆိုင်ထားရာကနေ2004ခုနှစ်ကစတင်ပြီးပြန်လည်ကျင်းပလာတာပါအမေရိကန်တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုဒဏ်ကြီးတွေဟာခေတ်အဆက်ဆက်ဝစ်ဆောင်ရကြတဲ့စစ်ဝစ်ဆောင်တွေဝစ်ဆင်းပြီးချီတက်လမ်းလျှောက်ကြပါတယ
်ပါဝင်ပြီးတော့3နာရီလောက်ကြာတဲ့ဒီချစ်တက်ပွဲမှာအာဖဂန်နစ္စတန်၊ဣရတ်စစ်ပွဲတွေကဆက်လို့ဗီယက်နမ်၊ကိုရီးယားစစ်ပွဲ၊ပထမကမ္ဘာစစ်၊ဒုတိယကမ္ဘာစစ်ပွဲအတွင်းကြဆုံသွားတဲ့စစ်သည်တော်တွေစစ်ပြန်စစ်မှုဟောင်းတွေကိုလည်းဂုဏ်ပြုကြပါတယ်
။လွတ်တော်ရှိက National Mall လို့ခေါ်တဲ့အမျိုးသားရင်မြင်မှာဆိုရင်လေတက်ဖက်ဝင်တွေဂုဏ်ပြုတဲ့အခမ်းအနားအစီအစဉ်တွေအများကြီးရှိပါတယ်။စစ်ပွဲတွေအတွင်းကြဆုံတဲ့စစ်သည်တွေအတွက်အမှတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းကြဆုံစစ်သည်တွေဗီယက်နမ်စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမှတ်တရနေရာတွေဆောက်လုပ်ထားရမှာလာရောက်ပန်းစည်းချနိုင်ပါတယ်
။အမေရိကန်တပ်ဖွဲ့ဝင်16တန်းနဲ့ကြာဆုံစစ်သည်၄သိန်းကိုရည်စုပြီးဒုတိယကမ္ဘာစစ်ပွဲအမှတ်တရအထိမ်းအမှတ်နေရာကိုဆောက်လုပ်ထားတာပါ။2004ခုနှစ်မေလ29ရက်နေ့မှာစစ်မှုရမ်းဟောင်းတွေပြန်လည်တွေ့ဆုံကြပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါ။ချက်ဝိုင်းပုံမြေနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းမီတွေရဲ့နာမည်တွေကိုရေးထိုးထားပါတယ်ကွာ
။ဒါအပြင်အထိမ်းအမှတ်နိုင်ငံပေါ်မှာကြာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးရွှေအောင်ခြေ4048ခုကိုလည်းတပ်ဆင်ထားပါတယ်။အောင်မေပွဲနေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုရောင်းတွေရဲ့မော်တော်ဆိုင်ကနေလှည့်လည်ပွဲရလဲလူသိများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကတွေနဲ့ Washington DC မြို့တော်မှာစုဝေးကြတာပါ။ဆိုင်ကယ်ရီရာကနန်းအတော်များများမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချင်းတန်လို့လည်းကြားနေရပါတယ်။ Rolling Thunder အစီအစဉ်ကိုဗီယက်နမ်စစ်ပွဲနောက်ပိုင်းကလေးကစတင်ခဲ့တာပါ။ဗီယက်နမ်စစ်ပွဲအတွင်းပါဝင်တဲ့ကြာဆုံးအမေရိကန်စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရတယ်လို့အမိမြေကိုပြန်လဲတည်ဆောင်လာခွင့်မရတာတွေရှိခဲ့တဲ့အခြေအနေကိုမီးမောင်းထိုးပြကျင်တာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာပ
ါ။ Washington DC မြို့တော်အပြင်ဖက်ပတ်တိုမက်မြစ်သားချတဲ့ Virginia ပြည်နယ်က Arlington အမျိုးသားစစ်တင်ကြိုင်မှာကျင်းပတဲ့အမတ်တရအောက်မေ့ပွဲနေ့အခမ်းအနားကိုဆိုရင်လဲနိုင်ငံတော်သမ္မတတွေတက်ရောက်မင်ခွန်ပြောကြားကြပါတယ်။ကြအပြင်ဂုံတရရှိပုဂ္ဂိုလ်တွေစစ်မှုထမ်းတွေနဲ့ကြာဆုံသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြပါတယ်။နေ့လယ်ဘက်မှာတော့အညတရစစ်တီဂူပိမ့်မှာမှာသမရဟာပန်းခွေချအလေးပြုပါတယ
်သူတို့ဆောင်နေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်ပေးသွားတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းကနေတောက်ကြနေညာဘက်သတင်းတွေကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုတစ်ခါတော့တောက်ကြနေညာဘက်ရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တ ကျောင်းမီးသွေးသုံးတံအားဖြင့်ဆက်ရုံကနေအစိတ်တန်းတွေထွက်တာနေပါအောင်ဟိုင်းအင်နာဂျီလိုအီမရှင်တက်နိုလော်ဂျီလို့ခေါ်တဲ့ HELE နည်းပညာတွေကိုသုံးလို့ရတယ်လို့ပြောကြပါမယ်ဒီလိုထုတ်ပြီးချိန်မှာထွက်လာတဲ့ပြားအပောင်းဝင်ဆင့်ပစ္စည်းတွေအန္တရာယ်ကတိတ်ကိုကြီးမားပါတယ်ဒီဆင့်ပစ္စည်းတွေရဲ့အန္တရာယ်ကိုဒီတစ်ပတ်မှာပြောပြပေးမှာပါ ထိုက်တန်းမျိုးစားကြောင်မီးသွေးကိုပဲသုံးလို့ရတယ်အဆင့်မြင့်နည်းပညာနဲ့စွန့်ရင်ပိုရပြီးအဆိတ်တန်းတွေထွက်တာနည်းအောင်လုပ်နိုင်ပါတယ်ကြောင်မီးသွေးသုံးတံအားဖြင့်ဆက်ရုံတည်ရုံကနေအဆိတ်တန်းတွေတက်နိုင်သမျှနည်းနည်းပဲထွက်အောင်ကြိုးစားကြပါမယ်ဒီလိုတံအားဖြင့်ဆက်ရုံတွေကထွက်တဲ့စွန့်ဖြစ်ပစ္စည်းတွေပြားတွေကိုဆက်ရုံဝန်းကျင်တိတ်မဝေးလာတဲ့နေရာမှာလှောင်ကန်တွေနဲ့လှောင်ရတဲ့အ
ထွက်လာတဲ့ပြားလေးတွေကိုလေတူတဲ့မရအောင်မျိုးစုံနဲ့ဖမ်းတယ်ဆက်အားဖြစ်တယ်လကောက်တင်းကြီးနဲ့တည့်ဆက်ပြီးဖမ်းတယ်ပြားလာတဲ့အိတ်ပြားတွေကိုတက်နိုင်နေများတော့ပြန်တုံးကြည့်တယ်ဥပမာဖီလာမြေစက်တဲ့ခါမှာပြားနဲ့ရောထားတဲ့ဖီလာမြေလောက်ပြီးတော့ကွန်ကရစ်ဖြိုးတယ်တချို့ကလည်းအိတ်ပြားတွေကိုအုတ်တွေပဲလောက်တာမျိုးလောက်တယ်ဟိုအရင်တုန်းကဆိုလို့ရှိရင်ပြားတွေကိုဒါပေါင်ရုပ်
ပြားတွေကများလာတဲ့ခါကျတော့ဆက်ယုံတွေကသူတို့နားမှာပြာကန်ကြီးတွေလှုပ်ပြီးတော့ထားထားရတယ်ကျိုးရတယ်ညေဖို့တောင်းနေပေါ့နော်လန်ဆယ်ဆိုမျိုးဖို့တောင်းနေပို့ပြီးတော့သူကဖို့ရတယ်နောက်ပြီးတော့လဲထွက်လာတဲ့ပြားတွေကလဲတချို့ပြားတွေကအဆိုးထွက်တာဘာလို့လဲဆိုကြောင်မီးတွေကိုလည်ရေနဲ့ပြအောင်လှုပ်ပြီးတော့မီးရှိရတဲ့ခါကျတော့ပြားတွေကရေဆိုးနေတော့ပြားတွေကိုအနေထိုင်အောင်လဲရေတွေကိုလည်ချောင်းလဲက ပြာကန်ကြီးတွေပြက်လို့ပြာအစိုးအချောက်တွေကထွက်လာပြီးတော့အနားမှာရှိရင်မြေချောင်းအိမ်တွေကြာသွားတယ်၊ကွင်းတွေလည်းကြာသွားတယ်၊တချို့လူတွေမှဆိုလဲတေသွားတာတွေတော့ရှိတယ်။လူတွေတေသွားတယ်၊တန်ရနေရတဲ့ဖြစ်သွားတာရှိတယ်။ထောင်900ခုနှစ်ကလို့ရှိရင်ဗဂျီးနီးယားမှာဖြစ်တာဆိုလူတွေကတရားနှစ်ဆန်းအားရောက်တော့တေသွားတာ။ဒါကတော့ကြောင်မီးတွေတူးတော့ဖြစ်တာ။တိတ်မကြတဲ့ခင်ကလက်ထောင်နဲ့ရှစ်ခုန
ပြာရည်အပြစ်တွေကတိတ္တသမတ္တဘီလီယံဂါလန်လောက်ရှိတယ်အဲ့ဒါတွေကအနားမှာရှိတဲ့နေရာတွေရောက်သွားတယ်ရောက်သွားတော့မြေရိုင်းတွေကအေကနှစ်ရာငါးစီရာလေးရာငါးစီလောက်ကရှုံနေဖြစ်ကုန်တာပြီးတော့အဲ့ပုံမှာလည်းအိဟာတွေကလေးပင်ငါးပင်လောက်တင်းကုန်ရောတင်းကုန်တော့အဲ့ဒါတွေကိုပြန်လုပ်ရတာဟာမှာအမတန်မှပတ်စံလေးကုန်နေနောက်ပြီးကုန်လေးပြည့်စီသွားတော့အမတန်မှလည်းဒုက္ခဖြစ်တယ်
နောက်တစ်ခါ2016ခုနှစ်တုန်းကဆိုလို့ရှိရင်မီးထုတ်တဲ့ကုမ္ပဏီတစ်ခုပဲကျူးအန်အန်ဂျီဆိုတဲ့သူ့မှာပြာကန်ရှိတဲ့အဲ့ပြာကန်ကပေါက်သွားတာပြာကန်ကရှန်သွားပြီးတော့နားမှာရှိတဲ့ရေထည့်ရောက်သွားတယ်ပြာတွေကသုံးတောင်းကိုးတောင်တန်လောက်ရှိရင်နည်းနည်းတော့ပြာတွေမဟုတ်ဘူးเนาะအဲ့ဒါတွေကရောက်သွားတယ်နောက်ပြီးတော့ခြေကလည်း26ခုနှစ်မီလီယံဂါလန်လောက်တောင်ရေနောက်တွေဖြစ်သွားတယ်နောက်ပြီ
ဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲဒီလိုမျိုးပဲ Wisconsin ma phitta le shi de era ga 2012 khu era phit twa ra ga ta yu pyet twa ra Alabama le phit de di safa dai outside ko thong yin pye chin ne pyan phan ne phan ne kha ma ait thong yin pye de ko sa au tha le kan ye pyet twa ra thong yin pye khan la 1000 lawk ga akon lo paw pi chwat twa ra de chu ja lo le ba lo so lo a lo tha tha ne niya yi ya glain paw ji phit twa ra sin khon lo kho de a dai yi ya jwon ja twa ra no le e ga lo jwon ja twa ra a dai be ma phit de le so Georgia pye ma phit da 2002 khu ne ka ta kha phit da de chu ja lo le mo ywa lo a ya tan ni ya shan twa ra shi de de chu ja lo le pya kan ni ya long wa wo pyet twa ra
ညစ်တီချောင်းနေနားမှာရှိတဲ့ရှိရောက်တာပေါ့နော်အဲ့ဒီထက်မှာအခုအနေနဲ့ညစ်တီမကောင်းတဲ့ຢာတွေကအကုန်ပါနေတာပေါ့အနေနဲ့အမှန်တမ်းရှိတယ်ဆရာဒီဆွန့်ပြပြရုံနဲ့ပတ်သက်ပြီးတော့နောက်ကျုံ့ဝနိုင်တဲ့ပြဿနာတွေပေါ့နော်အဲ့ဒါတွေဆက်ပြောပြပေးပါဆွန့်ပ
စ်ပြားတွေကညီလိုအပ်ချက်ပေါ့နော်ဒီပြားတွေကအမေရိကန်မြန်မာပြားတွေကအများလုံးအကြီးတော့ပြန်သုံးရတာလဲနော်သုံးတလောက်တသုံးမသုံးနိုင်တော့မြေတွေကအများကြီးလိုတယ်ညီလိုအပ်ချက်ကလည်းအရေးကြီးတယ်နောက်ပြီးတော့တရစ်စစ်တာအထုတ်တဲ့စေယုံနာမှာလူဝင်နေမယ်ဆိုလို့ရှိရင်လည်းအဲ့လိုပြားကန်နေပါလေအဲ့ဒီကနေပြီးတော့ပေါက်တာပွဲတာတခုဖြစ်လို့အဲ့ဒါတွေကထွက်လာရင်ပြားစုဖြစ်ဖြစ်ပြား၆ပဲဖြစ်ဖြစ်လူတွေမှလည်းအမတန်အနေရှိတယ်ဂေဟစနစ်မှာလည်းနောက်ဆုံးမိတဲ့နေ့ရိုးရိုးပဲပြားတွေပဲမြေထဲချောင်းနဲ့ရောက်သွားအောင်ဒီမှာရှိတဲ့အပင်တွေနော်တတဘာတွေတည်ကြည်ကြမယ်ပေါ့နော်ပြီးတော့ဒီတဘာဝကလုံးဝပြောင်းသွားမှာပေါ့အဲ့ဒါမျိုးကပြားကန်တွေကအရေးကြီးတယ်ပြားကန်တွေကိုတကြောင်မလို့တတိချက်ချာကြည့်ဖို့လိုတယ်သူတို့အမြဲတမ်းပဲပြားကန်တွေစစ်နေတန်းလန်းကနေပြီးတော့လူတွေတောင်တည်ရတယ်ရှိတယ်နောက်ပြီးတော့ပမာပြည်မှာလည်းအငင်းကလင်းတွေပါတွေကရှိတယ်အဲ့တော့ဒီလိုပြာခံနေနေရာကိုရွေးတဲ့ခါမှာဆိုလို့ရှိရင်လည်းဘယ်နေရာမှာရွေးမလဲเนาะအဲ့ဒါကလည်းနေရာရွေးရလဲအရေးကြီးတယ်နောက်ပြီးတော့အင်ဂျင်နီယာတွေအနေနဲ့ဆိုလို့ရှိရင်ဒီပြာခံနေရဲ့အလေးချိန်ပေါ့เนาะသူပြာအလေးချိန်เนาะတာယူရအနေထားအဲ့ဒါတွေကိုအမြဲစစ်ဆေးနေဖို့ပေါ့เนาะအဲ့ဒါအရေးကြီးတယ်အဲ့တော့သူကလွယ်လွယ်လေးနဲ့တော့ကင်တွဲလို့ရတာမဟုတ်ဘူးတိတိကျကျအမြဲမပြတ်ချိန်နေမှာဖြစ်တဲ့နေရာဖြစ်တယ်နောက်ပြီးတော့လေတုထဲမှာအညစ်ကြီးတွေမရောက်သွားရင်တော့လေရေတုတဲလည်းရောက်နိုင်တယ်ရေတုတဲလည်းရောက်နိုင်တယ်အဲ့တော့လေတုထဲမှာတန့်စင်တဲ့ကြောင်မိပညာဆိုပြီးတော့အကုန်လုံးသိမ်းလို့တော့ရတာမဟုတ်ဘူးเนาะအညစ်ကြီးတွေဒါပေမဲ့ရတဲ့လောက်ရတဲ့ဟာကမြေထဲမှာလေထဲမှာမြေထဲမှာရေထဲမှာရောက်သွားလို့ရှိရင်တိတိချာချာမလုပ်လို့ရှိရင်ပမာပြည်မှာရှိရဲ့မြေချောင်းအင်အိုင်တွေကအကုန်လုံးပေါ့နော်ပြဿနာတွေဖြစ်သွားနိုင
်ညူကီးယားလောင်စာသုံးဒါဗစ်ဆန်တွေတစ်စုံတစ်ခုဖြင့်ကျောင်းရတဲ့အန်ရဲတိတ်ကြီးတာကိုတိတိတသာမြင်နိုင်တဲ့အတွက်တိတ်ကြောက်ကြပါမယ်။ကျောင်းမီးသွေးဓာတ်ပိဆိုင်ကလည်းရလာအန်ရဲကိုချက်ချင်းမမြင်နိုင်တဲ့အတွက်တိတ်မကြောက်ကြပါဘူး။နောက်တစ်ပတ်မှာတော့နောက်ဆက်တွဲကျောင်းလာနိုင်တဲ့အန်ရဲတွေအကြောင်းကိုဆက်ပြင်ပြပေးပါမယ်ဆိုတော့ပြောချင်ရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့အမိပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်လာပါမယ်။
တော်ခင်မျိုးသားစီစဉ်တင်ဆက်တဲ့အပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာစီစဉ်တွေကိုည10:00အထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။သတင်းရှင်တွေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ website ဆာမနာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမနာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်။ဒါပြင်ကျွန်တော်တို့ရဲ့ Facebook ဆာမျက်နှာကနေလည်းပြန်ပြီးတော့သတင်းတွေကိုပါရှုနားဆင်နိုင်ပါတယ်အဲ့မှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေနဲ့ဗီဒီယိုဖိုင်တွေကိုလည်းကြည့်ရှုနားဆင်လို့ရပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုကိုအောင်ကတလဲချင်ညာပေးมาဖြစ်ပါတယ်ခင်ဗျာ
ဒီကနေ့စတင်ကျင်းပတဲ့စစ်စလီက G7 ဆက်မှုထည်သီးဆွေးနွေးပွဲအတွင်းရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးသွားမှာပါရွေးကောက်ပွဲမဲဆက်စည်းရုံးပွဲအတွင်းရာသီဥတုပြွန်ွေးလာမှုဆိုတာဟာလူတွေထင်အောင်ထင်မှားပြောနေတဲ့ကိစ္စဖြစ်တယ်လို့ပြောဆိုထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စနဲ့ပတ်သက်လို့ညီလာခံအပြီးမှာသာဆုံးဖြတ်ချက်ချမယ်လို့အမေရိကန်ဆိုရရရှိတွေကပြောပါရယ်ခင်ဗျာလွန်ခဲ့တဲ့လအတွင်းစီးရီးယားနဲ့အီရတ်နိုင်ငံကအစင်းမြေ ISIS တိကျအဖွဲ့ခေါင်းဆောင်၃ဦးကိုအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတုတ်တင်နိုင်ခဲ့တယ်လို့အမေရိကန်စစ်ဘက်ကဒီကနေ့တောက်ကြနေမှာပြောလိုက်ပါတယ်ဧပြီလ29ရက်နေ့ကစီးရီးယားနိုင်ငံမယာရင်မြို့အနီးမှာမဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတူရကီနိုင်ငံပြင်ပညှိနှိုင်းဆက်ဆံရေးမှူးမူစတာဖာဂူနက်စ်တည်ဆုံးခဲ့ပါတယ်။မေလ17ရက်နေ့ရုံးကတော့ဒီပြင်သစ်အယ်ဂျီးရီးယန်အဘူအဆင်အယ်ဂျာဇာရီကိုလေကြောင်းကနေတိုက်ခိုက်တုတ်တင်နိုင်ခဲ့ပါတယ်။မေလ18ရက်နေ့မှာတော့အီရတ်နိုင်ငံမှာ IS အဆင့်မြင့်ခေါင်းဆောင်အဘူခတက်ဖ်အယ်ရာဝါဘီကိုအဲဒီစစ်တေကြတုံးနဲ့အတူလေချောင်းကနေတုတ်တင်နိုင်ခဲ့ပါရယ်ခင်ဗျာ။အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာ Coptic Christian တွေစီးနင်းလာတဲ့ဘတ်စကာတစည်းကိုတနက်သမားတွေကဒီကနေ့တိုက်ခိုက်တာကြောင့်လူပေါင်း26ဦးတက်မနဲ့သေဆုံးသွားကြောင်းအီဂျစ်အာဏာပိုင်တွေကပြောပါရယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကဘုံဖောက်ခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့တနင်္လာရှိသူ3ဦးကိုဒီကနေ့တောက်ကြနေမှာဖမ်းဆီးလိုက်ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရယ်။လုံခြုံရေးရဲတပ်ဖွဲ့ဝင်3ဦးသေဆုံးသွားပြီး12ဦးတန်ရာရသွားတဲ့ဘတ်စကာကိတ်ကဘုံတိုက်ခွဲပုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း ISIS တရားတွေကပြောဆိုထားပါရခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့ အင်ဂျင်နီယာကတော့ကာဒစ်ဆိုင်နေဖြစ်ပါတယ်ဖီယိုအမေရိကန်အတန်ညနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်9:00ကနေ10:00အထိ
This program has come to you from the Voice of America, Washington.